ကျွန်တော်တို့ရဲ့အင်တာဗျူးကိုရောင်စန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်အစီရင်ခံစာနဲ့စလိုက်ကြရအောင်။တခြားဟာတွေကတော့ဖြစ်ပြီးသွားတဲ့ကိစ္စတွေအားလုံးဟာလည်းမီဒီယာတွေပေါ်မှာရှိနေကြလို့လူတိုင်းလူလိုသိပြီးနေပါပြီ။ကျွန်တော်တို့အတိတ်ကိုပြန်မသွားခြင်းမဘူး။ရောင်စန်းစုကြည်တို့ရဲ့အစီရင်ခံစာအရအားလုံးကိုခြုံပြီးပြောထားတဲ့အဆုံးသတ်ကောက်ချက်မှာနိုင်ငံကိုအကျိုးရှိစေမဲ့လာရောက်ရင်းနှီးမြှုပ်နှံသူကိုအကျိုးရှိစေမဲ့စီမံကိန်းတရက်အနေအထားဖြစ်ပေမဲ့လည်းအကြီးအမားဆုံးပြဿနာနဲ့တခြားသောပြဿနာတွေဖြစ်ပွားစေရတဲ့တစ်ခုဒီသောအကြောင်းရင်းခံဟာပွင့်လင်းမြင်သာမှုမရှိခြင်းပဲဖြစ်တယ်လို့ဒီကော်မရှင်ကထောက်ပြထားပါတယ်။အရင်ကဆိုရင်ဒီစီမံကိန်းမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့သူတွေကဖက်ဆက်လုတ်ကင်သူမြမစီးပွားရေးဥပိုင်လီမိတက်ကဘာတွေလုံးနေကြတယ်လဲဆိုတာပွင့်လင်းမြင်သာမှုမရှိပါဘူးလူတွေဟာမသိနိုင်ခဲ့ဘူးအများပြည်သူဟာမသိနိုင်ဘူးဒီကိစ္စဟာကျွန်တော်တို့ရဲ့အင်တာဗျူးမှာအစိတ်ပိုင်းတစ်ပိုင်းဖြစ်ပါတယ်ကော်မရှင်အစဉ်ခံစားရဲ့အဆုံးသတ်ကောက်ချက်ကိုခင်ဗျားလည်းသိပြီးပြီပဲအဲဒီတော့ဒီစီမံကိန်းကိုရှေ့ဆက်လှုပ်ဆောင်တဲ့နေရာမှာပွင့်လင်းမြင်သာမှုကိစ္စအတွက်ခင်ဗျားဘယ်လိုပြင်ဆင်ထားပါသလဲဘယ်လိုစပြီးတော့ဆောင်ရွက်မှာပါလဲခင်ဗျာ
Yes, I understand your question very well. And also I think this is a good question. Frankly speaking, for the past.
မြားမေးတာကိုကျွန်တော်ကောင်းကောင်းနားလည်ပါတယ်။ဒါဟာမေးခွန်းကောင်းတစ်ခုလို့ကျွန်တော်ထင်ပါတယ်။ပုံမှန်နည်းနည်းပြောရရင်အတိတ်မှာအခက်အခဲတစ်ချို့နားလည်မှုလွယ်မှားခြင်းတစ်ချို့နဲ့ပြဿနာတစ်ချို့တွေတောင်မှဒီပွင့်လင်းမြင်သာမှုကိစ္စရပ်ကနေပေါ်ပေါက်ခဲ့ရတာပါ။ဒါမဲ့ကျွန်တော်တစ်ခုပြောချင်တာကတော့ဒီလိုဖြစ်နေခဲ့တာကိုကျွန်တော်တို့ကဘာမှမလုပ်ဘဲမနေခဲ့ဘူးဆိုတာပါကျွန်တော်ရဲ့နားလည်မှုအရာပွင့်လင်းမြင်သာမှုဟာထိတွေ့ဆက်ဆံနေမှုနဲ့တိုက်ရိုက်ပတ်သက်ဆက်ဆက်နေပါတယ်ဒါကြောင့်ကျွန်တော်တို့ထိတွေ့ဆက်ဆံမှုတွေလုပ်ခဲ့ကြပါတယ်ဒါပေမဲ့ဒီထိတွေ့ဆက်ဆံမှုဟာမလုံလောက်ခဲ့ပါဘူးအခြေအနေတွေပိုဆိုးသွားခဲ့တယ်ဆိုတာကိုကျွန်တော်ဝန်ခံပါတယ်ဒါဆိုရင်ကော်မရှင်အစီရင်ခံစာကအကြံပြုထောက်ပြထားတဲ့ဒီပွင့်လင်းမြင်သာမှုကိစ္စတိုးတက်လာအောင်ရှေ့လျှောက်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဒီလိုတိုးတက်မှုရရှိရေးဟာလည်းထိတွေ့ဆက်ဆံမှုအပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ကုမ္ပဏီရဲ့ရှုမြင်ချက်အရထိတွေ့ဆက်ဆံမှုတွေကိုမတူညီတဲ့အဆင့်တွေမှာကျွန်တော်တို့ကအားဖြည့်လှုံ့ဆော်နေပါတယ်အဲ့လိုအားလုံးသောထိတွေ့ဆက်ဆံမှုတွေလောက်ကြတဲ့အထက်မှာအရေးကြီးအခရာကြတဲ့အပိုင်းဟာတစ်ဖက်သားရဲ့ပြောစကားကိုနားထောင်ခြင်းဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်စုံစမ်းစစ်ဆေးကာလမတိုင်မီနဲ့အဲ့ဒီကာလအတွင်းမှာရောနောက်ပိုင်းတွေမှာပါကျွန်တော်တို့အကောင်းဆုံးစူးစမ်းခဲ့ပါတယ်ရှိကိုလည်းစူးစမ်းသွားပါမယ်ပထမဆုံးတော့ပြည်သူလူထုရဲ့လိုအပ်ချက်တွေတောင်းဆိုမှုတွေတိုင်တန်းချက်တွေခံစားနေကြရတာတွေကိုကျွန်တော်တို့နားထောင်ကြပါမယ်အခြေခံအားဖြင့်ကျွန်တော်တို့ရဲ့ဒီပတ်ဝန်းကျင်ဒေသတဝိုက်လူအဖွဲ့စည်းကအသံတွေကိုကျွန်တော်တို့နားထောင်ကြပါမယ်သူတို့နဲ့ကျွန်တော်တို့နဲ့အတူတကွအပြန်အလှန်ထိတွေ့နေကြပါမယ်ရေရှင်မှာကျွန်တော်တို့ရဲ့ဒီပွင့်လင်းမြင်သာရေးစီမံချက်ကိုအထောက်အကူပေးဖို့မှာအဓိကအခရာကျတဲ့ကျွန်တော်တို့ရဲ့ဒီဒေသခံလူအဖွဲ့စည်းဒီပတ်ဝန်းကျင်ကကျွန်တော်တို့ရဲ့ပြည်သူလူထုတွေနဲ့ကျွန်တော်တို့အချိန်မှန်ပုံမှန်ထိတွေ့နေကြပါမယ်အဲ့လိုပဲတဆင့်တက်ပြီးတော့ပုံမှန်ကြီးမားတဲ့လူမှုအဖွဲ့အစည်းဖြစ်တဲ့မြန်မာပြည်သူလူထုတရက်လုံးရှိနေသလိုကျွန်တော်တို့ကိုကြီးကြပ်မဲ့အစိုးရအာဏာပိုင်တွေလိုမျိုးတွေလူထုအခြေပြုလူမှုအဖွဲ့အစည်းတွေဖြစ်ကြတဲ့အစိုးရမဟုတ်တဲ့ NGO တွေလည်းရှိကြပါတယ်အဲ့လိုအဆင့်တွေအမျိုးမျိုးရှိကြတဲ့အထက်မှာဒီဒေသခံလူအဖွဲ့အစည်းနဲ့ထိတွေ့ဆက်ဆံမှုတွေကိုကျွန်တော်တို့အားဖြည့်ခြင်းပါတယ်တိုးတက်အောင်လုပ်ချင်ပါတယ်ပထမဆုံးအဆင့်ကတော့ဂုဏကပြောတဲ့တစ်ဖက်သားရဲ့စကားကိုနားထောင်ခြင်းပါအဲ့ဒီကနေဒီပွင့်လင်းမြင်သာမှုကိစ္စအတွက်တော့ဆင်းရဲသောပြည်သူလူထုရဲ့နားလည်သဘောပေါက်မှုတွေလိုအပ်ချက်တွေကိုနားထောင်ကြပါမယ်ဒီဒေသခံလူအဖွဲ့အစည်းရဲ့တောင်းဆိုမှုတွေကိုတုံ့ပြန်လှုံ့ဆော်တဲ့နေရာမှာသူတို့လိုအပ်ချက်တွေကိုကျွန်တော်တို့ကဖြည့်ဆည်းပေးနိုင်ရပါမယ်ပြီးတော့လည်းကျွန်တော်တို့ရဲ့ဒီဒေသခံလူအဖွဲ့အစည်းဟာကျွန်တော်တို့နဲ့အတူဖွံ့ဖြိုးတိုးတက်လာဖို့ကျွန်တော်တို့ကအကူအညီလှုံ့ဆော်ပေးနိုင်လိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ်ဒီလိုထိတွေ့ဆက်ဆံမှုကနေနှစ်ဖက်လုံးအတွက်ပုံမှန်ကောင်းမွန်တဲ့အနာဂတ်တွေပေါ်ပေါက်လာပါလိမ့်မယ်
ဒီလိုအခြေအနေမှာအများပြည်သူနဲ့ခမည်းတော်ကပုံမှန်ထိတွေ့ဆက်ဆံခြင်းနဲ့သူတို့ရဲ့လိုအပ်ချက်တွေသူတို့ရဲ့တောင်းဆိုမှုတွေသူတို့ခံစားနေကြရတာတွေနဲ့ခမည်းတော်ကပုံမှန်ထိတွေ့ခြင်းနဲ့ဆိုတော့ဒါကိုခမည်းတော်ဘလို့အကောင့်ထဲပေါ်ကြမှာလဲကျွန်တော်ဆိုလိုတာကခမည်းတော်ဖြစ်စေခမည်းတော်နဲ့ဖက်ဆက်ပါတနာဖြစ်တဲ့မြမစီးပွားရေးဥပိုင်လီမိတက်ကဖြစ်စေဒီဒေသမှာလူတုနဲ့ဆက်ဆံရေးယုံတွေဖွင့်ထားမှာလားလူထုတွေနဲ့ပတ်သက်ပြီးခမည်းတော်လှုပ်ချင်တာတွေအားလုံးကိုဒီလိုကြားကန်အခြေအနေအများပြည်သူနဲ့ခမည်းတော်ရဲ့ဆက်သွယ်ရေးလမ်းကြောင်းတွေကဘယ်လိုရှိပါသလဲခမည်းတော်ဒါကိုဘယ်လိုစဉ်းစားထားပါသလဲခင်ဗျ
For from the company side, we established our community and social development team. The members of this team are coming from the villages. We have 29 members.
ကျွန်တော်တို့ကုမ္ပဏီအနေနဲ့ကျွန်တော်တို့ဟာ CSG လို့ခေါ်တဲ့ Community and Social Development ဒေသခံအတိုင်းအဝိုင်းနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုအဖွဲ့ကိုဖွဲ့စည်းထားပါတယ်။ဒီအဖွဲ့မှာအဖွဲ့ဝင်29ယောက်ရှိပါတယ်။အဖွဲ့ဝင်တယောက်စီဟာသူတို့ရဲ့ကြေးရွာတရွာစီကနေလာကြတာပါ။သူတို့ကိုသူတို့ရွာကပဲရွေးချယ်ခဲ့ပါတယ်။ဒီ CSG အဖွဲ့ဟာကျွန်တော်တို့ကုမ္ပဏီအတွက်တော့အားကိုးအားထားမှန်နိုင်ပါပဲ။ဒီအဖွဲ့ဟာကျွန်တော်တို့နဲ့ကျွန်တော်တို့ရဲ့ဒေသခံလူထုအတိုင်းအဝိုင်းကြားမှာဆက်သွယ်ရေးပေါင်းကူတာပါပဲ။တစ်ဆက်တစ်ဆက်ထဲမှာပဲကျွန်တော်တို့ဟာကျွန်တော်တို့ရဲ့လှုပ်ဖော်ကင်ဘတ်ပါတနာတွေကျွန်တော်တို့ရဲ့ဒေသခံအာဏာပိုင်တွေအပြင်တခြားသော NGO အဖွဲ့တချို့တွေကိုတောင်ထိတွေ့ဆက်ဆံမှုတွေလုပ်ကြရတော့မှာပါဒါကြောင့်အခြေခံအားဖြင့်ဆက်သွယ်ရေးပေါင်းကူတတာအနေနဲ့ကျွန်တော်တို့မှာ CSG အဖွဲ့ရှိနေပါတယ်ဒီအတွက်ကြောင့်လည်းကျွန်တော်တို့ဟာပုံပြီးပြည့်ပြည့်စုံစုံအတူတကွလက်တွဲလှုပ်ကင်သွားကြမှာဖြစ်ပါတယ
်ဒါဆိုရင်ကျွန်တော်ဆိုလိုတာကယွာသူယွာသားအမျိုးသားဖြစ်စေအမျိုးသမီးဖြစ်စေတယောက်ယောက်ဟာအစုံတရားကိုတိုင်ကျင်တန်းကျင်လို့ရှိရင်ခမားတို့ကုမ္ပဏီကိုတိုက်ရိုက်လာပြီးခမားတို့တကားကိုခောက်လို့မရဘူးပေါ့ပထမသူတို့ဟာ CSG အဖွဲ့နဲ့အရင်တွေ့ကြရမယ်ပေါ့ CSG အဖွဲ့ဆိုတာရွာတကြီးဖြစ်စေကြေးရွာအာဏာပိုင်တွေဖြစ်စေသူတို့နဲ့ခမားတို့နဲ့ကြားမှာခမားတို့ထားရှိတဲ့ဆက်သွယ်ရေးလမ်းကြောင်းတစ်မျိုးပေါ့တာမန်လူတယောက်ကခမားတို့ကိုတခုခုတိုင်ကျင်တန်းကျင်နေဆိုရင်ဒီအတွက်ဆက်သွယ်ရေးလမ်းကြောင်းကိုခမားတို့ကဘယ်လိုဖန်တီးထားမှာပါလဲ
CSG member.They are the liaison officer, like they are working for their own village, also for the company to realize this smooth and effective communication with each other.
CSC ဖွဲ့ဝင်ဆိုတာသူတို့ရဲ့ရွာအတွက်ကောကျွန်တော်တို့ company အတွက်ကောအလုပ်လုပ်ပေးနေတဲ့ဆက်ဆံရေးအရာရှိလူမျိုးပါ။ company နဲ့ဒေသခံတွေကြားမှာတစ်ဖက်နဲ့တစ်ဖက်ထိတွေ့ဆက်ဆံမှုတွေချောချောမွေ့မွေ့နဲ့ထိထိရောက်ရောက်ရှိရေးကိုသဘောပေါက်နားလည်သူတွေပါ။ကျွန်တော်တို့ဘာတွေလုပ်အောင်မလဲဆိုရင်နိုင်ငံတကာမှာလှုပ်လေးလှုပ်ထရှိတဲ့အစီအစဉ်တစ်ခုလှုပ်ဖို့စီစဉ်နေပါတယ်။ကျွန်တော်တို့ကတိုင်ကြားရေးဌာနတစ်ခုတည်ထောင်ပါမယ်။တိုက်ကုံမကြခင်မှာရွာတိုင်းရွာတိုင်းမှာအကြံပေးစာပုံးနေထားပါမယ်။ဒီတိုင်ကြားရေးဌာနမှာတိုင်းစာတွေကိုလက်ခံရုံမကအကြံပေးစာပုံးလဲထားပါမယ်။ကျွန်တော်တို့ဟာကျွန်တော်တို့နဲ့ကြေးရွာတွေနဲ့ပုံမှန်စီဝေးဆွေးနွေးပွဲတွေလုပ်ပါမယ်။လစဉ်ဖြစ်စီတလာကြားဖြစ်စီဒီဆွေးနွေးပွဲကိုလုပ်ပါမယ်။ဒါဟာတစ်စုံတစ်ဦးကိုပဲဖြစ်ရှင်းပေးတာမျိုးမဟုတ်တဲ့လူများတက်ရောက်ကြမယ်စီဝေးဆွေးနွေးပွဲပါ။
ခင်ဗျားဆိုလိုတာကဆန္ဒဖော်ထုတ်ပွဲဒါပါလူပွဲမျိုးလားခင်ဗျားတို့ကစပွဲတစ်လုံးနဲ့ထိုင်နေကြမယ်ရွာသားတွေကကျမ်းပေါ်မှာထိုင်နေကြမယ်သူတို့ကလက်တွေထောင်ပြီးကျွန်တော်တို့ကျမတို့တခုခုပြောကြင်ပါတယ်ဆိုပြီးထပြောကြမယ်ဒါမျိုးလား
It's like somebody called that workshop
Okay
It's like a workshop discussion for solutions So we have these tools This is our tools several tools to
ဟုတ်တယ်အဲ့ဒါမျိုးပါတချို့ကအဲ့ဒါကိုအလုံယုံဆွေးနွေးပွဲလို့ခေါ်တယ်။ဒါဟာပြဿနာတွေကိုဖြေရှင်းဖို့ဆွေးနွေးပွဲပါ။အဲ့တော့ကျွန်တော်တို့မှာထိတွေ့ဆက်ဆံရေးအတွက်ကြိယာတစားပလာတွေရှိနေပါပြီ။ဒါဟာနှစ်ဖက်လုံးအတွက်ကျွန်တော်တို့ရဲ့ထိရောက်တဲ့ထိတွေ့ဆက်ဆံရေးကြိယာတစားပလာတွေပါ
။နောက်တစ်ခုကစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာမှာဆိုထားတာကဒီကျင်းနီစီမံကိန်းကြီးတစ်ခုလုံးကို1996ခုနှစ်တုန်းကဩစတြေးလျကအတိုင်ပင်ခံကုမ္ပဏီကြီး Coffee and Partners ကစီမံကိန်းအတွက်ပနာမဖြစ်နိုင်ခြေအစီရင်ခံစာ pre-feasibility report ရေးခဲ့ပြီးတော့အဲ့ဒီမှာပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေး environmental conservation အတွက်ကိစ္စရပ်တွေကိုဖော်ပြခဲ့တယ်ဆိုတာပါအခုနှစ်ပေါင်း20နီးပါးရှိလာပြီဆိုတော့ Coffee and Partners Company ရဲ့ပတ်ဝန်းကျင်ဆိုင်ရာတွေးရှိချက်တွေဟာဒီကနေ့ပြောင်းလဲနေလောက်ပြီဖြစ်တာကြောင့်ခင်ဗျားတို့ One Pound Company ကထပ်ပြီးလေ့လာဖို့လိုတယ်ထပ်ပြီးတော့နိုင်ငံတကာစံချိန်စံညွန်းတွေနဲ့အညီပြန်ပြီးဒီစီမံကိန်းကိုမွတ်မှန်ဖို့လိုတယ်လို့စုံစမ်းစစ်ဆေးကော်မရှင်အစီရင်ခံစာမှာအကြံပြုထားတယ်။ဒီအတွက်ခင်ဗျားတို့ပြင်ဆင်ထားပြီးပါပြီလား။ပြီးတော့လေ1988-1989လောက်ကစခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကနေပြီးတော့နောက်ပိုင်းမြန်မာပြည်ထဲမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံလုပ်ကိုင်ကြတဲ့တရုတ်စီးပွားရေးလုပ်ငန်းတွေအပေါ်မှာမြန်မာပြည်သူတွေရဲ့ခံစားချက်ကရှိနေတာကိုကျွန်တော်အခုသတိထားမိပါတယ်။အဲ့ဒါကတော့တရုတ်ကုမ္ပဏီတွေဟာဗမာပြည်ထဲစီးပွားရေးလာပြီးလုပ်ရင်ဘာမှချမ်းမသွားဘူးအကုန်လုံးကိုအယားယူသိမ့်ပိုက်သွားကြတာပဲလို့ပြည်သူလူထုကခံစားနေကြတာကိုကျွန်တော်တို့တွေ့ရပါတယ်။ဒါလည်းတရုတ်ကုမ္ပဏီတွေရဲ့အဆင့်အမျိုးမျိုးရှိတာကိုကျွန်တော်သတိထားမိပါတယ်။တ တရုတ်နိုင်ငံတွေကဒေသခံအဆင့်ခရိုင်အဆင့်ပြည်နယ်အဆင့်နောက်တစ်ခါနိုင်ငံတော်အဆင့်နောက်တစ်ခါနိုင်ငံတကာအဆင့်အဲ့ဒါလိုကုမ္ပဏီတွေအမျိုးမျိုးအဆင့်တွေတရုတ်ပြည်မှာရှိတဲ့အထက်မှာဗမာပြည်တဲကိုလာပြီးတော့ရင်းနှီးမြှုပ်နှံတာဟာဘလို့အဆင့်ရှိတဲ့ကုမ္ပဏီလဲဆိုတဲ့ပုံမှာလဲမူတည်ပါတယ်ဝမ်ပေါင်ဟာနိုင်ငံတကာအဆင့်ကုမ္ပဏီကြီးဖြစ်တဲ့အတွက်ကြောင့်အခုမြန်မာပြည်သူတွေခံစားနေကြရတာမျိုးမဟုတ်ဘူးဆိုတာကိုပြဖို့ခင်ဗျားတို့ပြင်ဆင်လုပ်ကင်ထားပြီးပါပြီလားခင်ဗျာ
For the environmental issue is also very very important issue especially for mining industries
so for this kind of ရှိတဲ့ဘတ်တနင်္ဂနွေနေ့ညချမ်းနဲ့တနင်္လာနေ့မနေ့ခင်းတွေမှာမြန်မာဝမ်ပေါင်ဂျီနီတတ်ထူဒူဖော်ရီကုမ္ပဏီလီမိတက်ရဲ့ဦးဆောင်ညွှန်ကြားမှုမစ္စတာဂင်းရီနဲ့တီးသန့်တွေးဆမေးမြန်းခန်းအပိုင်းနှစ်ကိုဆက်ပြီးထုတ်လွှင့်ပေးသွားပါမယ်။စောင့်မျှော်နားဆင်ကြပါ။ကျွန်တော်ရော်နီမြင့်ပါ